ီဝေမြန်မာပိုင်းရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါရှင်။ဟုတ်ထုတ်နေအောင်ရေးဆောင်ထားပြီးတော့နှကမွေးဆဆနဲ့အမြဲပြောင်းနေတဲ့ဂိမ်းစကောင်မာရီယိုပေါ်လာတာ2020စက်တင်ဘာ17ရက်နေ့မှာ35နှစ်ပြည့်သွားပါပြီ။ဒီပိုက်ကျင်းသမားညီကိုမာရီယိုနဲ့လူဝီဂျီညီကိုတို့မော်ရီပေါ်တဲ့ Mushroom Kingdom တိုင်းပြည်မှာပုံပြန်ကျော်သွားပြီးလူစိုးလေကြီးစီကနေမင်းသမီးလေးကိုကယ်တင်တဲ့ Super Mario Brothers ဆိုတဲ့ game ကဂိမ်းဆက်တွေနဲ့ကစားရတဲ့ပထမဆုံး game ဆန္ဒတွေဖြစ်ပါတယ်။1980ပြည့်အစောပိုင်းကဂိမ်းဆက်ကြီးတွေရှိတဲ့ game arcade တွေမှာ game တွေသွားကစားကြရတာပါ။အဲဒီကနေအိမ်မှာဂိမ်းဆက်နဲ့ကစားနိုင်တဲ့ video game တွေပေါ်လာခြင်းတွေကဆလို့ဂိမ်းကစားရတဲ့အတွေ့အကြုံတွေလုံးဝပြောင်းလဲသွားခဲ့ပါတယ်။အဲဒီအပြောင်းအလဲမှာပြည်သက်ရဲ့အားပေးမှုကိုအရာဆုံးဂိမ်းတစ်ခုကနင်တန်ဒိုကုမ္ပဏီကဖန်တီးတဲ့ Mario game တွေလို့ပြောရင်လုံးဝမမှားပါဘူး။ဒါကြောင့်လဲ1980ပြည့်နှစ်ပိုင်းတွေမှာစပေါ်ခဲ့တဲ့လေးလောင်တုံးပုံစံအခွေထိပ်ကစားရတဲ့နင်တန်ဒိုဂိမ်းဆက်ကနေ1990ပြည့်နှစ်ပိုင်းတွေမှာပေါ်ခဲ့တဲ့အရွယ်စားသေးသွားတဲ့ N64 ဂိမ်းဆက်အနေနဲ့အခုနောက်ဆုံးပေါ်လက်နက်ဖက်ထဲနဲ့ကန်ကစားလို့ရတဲ့ 2DS XL handheld game set တွေအထိကို Mario Game Salandre တွေစဉ်းစားနေတာပါ Mario Brothers Game Salandre တွေဟာဂိမ်းသမိုင်းမှာအရောင်းရဆုံး video game တွေဖြစ်ပါတယ် Super Mario Game ရဲ့အမည်ဟူကဂျပန်နိုင်ငံအတွက်ဂရုစရာဖြစ်တယ်ဆိုတဲ့သက်တည်တစ်ခုကတော့2016 Brazil Olympic ပိတ်ပွဲမှာ2020ဂျပန် Olympic ပွဲလက်ဆင့်ကမ်းယူဖို့အတွက်အဲ့ဒီအချိန်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကSuper Mario လို့ဝတ်ပြီးတော့ Rio Olympic ကွင်းကြီးထဲမှာပေါ်လာခဲ့တာဖြစ်ပါတယ်။ကမ္ဘာမှာလူတိုင်းကြီးပါတည်တာပြီးတော့လူကြီးလူငယ်မျိုးသဘောကျတဲ့ game set က Mario ကိုအခြေခံပြီးအဆိုတော်မီနီတင်ဇော်ကဆိုရင် Mario ဆိုတဲ့သတင်းကိုတော့ဆိုထားပါသေးတယ်။အခုလောက်အောင်မြင်နေတဲ့ Super Mario game ရဲ့ထူးခြားမှုကဘာလဲဆိုတာကိုငငယ်လေးကဒီ game တွေကိုကစားလာတဲ့ကိုဘုံဘုံကအခုလိုပြောပြပါတယ်
။ကျွန်တော်ဒီ Mario game ကိုစပြီးတော့မှတ်မိတာဒီဘယ်လိုပြောမလဲ။စာမဖတ်တတ်ခင်ကနေရအောင်ဆော့ရတယ်စာလည်းမဖတ်တတ်ဘူးအင်္ဂလိပ်စာလည်းမသိဘူးဗမာစာလည်းမဖတ်တတ်ဘူးဒါမှမဟုတ်ပြရပါလဲဆိုတော့ဘယ်ခလုံးနှိမ့်လို့ရှိရင်ဇလန်းကိုဘယ်လိုစရမလဲပြောလို့ရှိရင်ဘယ်အောင်နှိမ့်ခုံတယ်ဘယ်အောင်နှိမ့်ကြော်တယ်အဲ့အရာကြီးအကုန်လုံးသိတယ်အဲ့နေပြီးတော့ဆော့ပြီးတော့စပြီးတော့ဆော့တတ်တာဘယ်လိုပဲဆော့ဇလန်းအရန်နဲ့ရိုးရှင်းတယ်ဆော့ရရဲ့အလေအရန်လွယ်ပြောရှင်းရှင်းလေးပဲဗျာတော့ဘာလဲဆိုတော့ဒီဘယ်လိုပြောမလဲယောက်ျားလေးကြီးအကုန်လုံးကဒီတူရဲကောင်းနေဖြစ်ချင်တယ်လေတူဇလန်းကလည်းအဲ့လိုမျိုးပဲဒီဟိုအဖမ်းခံနိုင်ရတဲ့မင်းမီလေးကိုတွားပြီးတော့ကေရတာ။ဒါခါလေးကြလို့ရှိရင်သူ့ရဲ့ညီလူဝီဂျီနဲ့အတူတွားပြီးတော့ကေရတယ်။တခြားဇက်ကောင်တွေလည်းပါတယ်။ဇလန်းကအရင်ရိုးရှင်းတယ်။စာဖတ်တတ်စရာမလိုဘူး။လွယ်လွယ်လေးနဲ့ကိုနားလည်ပြီးတော့စော့လို့ရတယ်။အခုတည်းကလည်းစော့ရတယ်။အခုကျွန်တော်အသက်က30ကြီးပါပြီ။အခုတည်းကမာရီယိုဂိမ်းကိုကျွန်တော်စော့ရုံပဲ။ဒီဇလန်းပဲပါမှပြောင်း။ဒါပေမဲ့စော့လို့ကောင်းလုံးမယ်အခုတည်းက။အ
ဲ့တော့ကိုဘုံဘုံအသက်ကအခုအသက်30ဆိုတော့မာရီယိုကသူက35နှစ်ဆိုတော့မာရီယိုနဲ့နားနှစ်ပဲကွာတာပေါ့နော်။ကိုတက်တက်လုံးဒီဂိမ်းကိုဒါဆိုဆော့လာတယ်လို့ပြောလို့ရတယ်ဆိုတော့တခြားဂိမ်းနေနေရှင်မာရီယိုကဘာပိုထူးနေလို့ဒီဂိမ်းကိုဒီလောက်တောင်မှဆွဆွလန်လန်ဆော့ဖြစ်တာပါလဲရှင့
်ဘာလို့ဆွဆွလန်လန်ဆော့ဖြစ်တယ်လဲဆိုလို့ရှင်ဒီတော့ပြန်ကစားလို့ရှင်တော့ငင်းငင်းတော့အဲ့လိုပါကစားရဲ့အတွေ့အကြုံနဲ့အကုန်လုံးပြန်ပြီးတော့မှတ်မိနေတယ်လို့မျိုးပဲဗျာအဲဒီဂိမ်းကိုကစားရဲ့ဆိုလို့ရှင်ညီကိုရီလုပြီးတော့ကျွန်တော်အကူနှစ်ယောက်ရှိရဲ့အကူရီနဲ့လုပြီးတော့ကစားရဲ့ဟာပြီးတော့ကျွန်တော်ရက်ွက်ထဲမှာဆိုလို့ရှင်တခြားကလေးတွေလည်းရှိရဲ့ကျွန်တော်ရဲ့ပေါ်တာတွေရှိရဲ့ဒီကောင်လေးနဲ့လူပြီးတော့ကစားရဲ့ဟာအဲ့ဒါအကုန်လုံးပြန်ပြီးတော့အမှတ်ရစေရဲ့အခုတော့ကျွန်တော်အသက်ကြီးလာပြီဆိုတော့အင်္ဂလိပ်စာကိုတော့နားလည်လာပြီဆိုတော့သူဇလန်းကိုတိတိကျကျနားလည်လာတာပေါ့နော်ဒါမဲ့ဟိုအရင်တော့ကျွန်တော်ဇလန်းကိုပါမောင်းမသိရဟိုမင်းသမီးကိုသွားကြည့်ရမယ်ဆိုတော့ပဲသိရပြီးတော့သူ့ရဲ့ဟိုအဓိကရန်သူရှိရဲ့လေပေါလာလမ်းတေသူနာမည်ခေါ်တာရှိရဲ့လက်အကြီးအရင်တော့ဆိုလို့ရှိရင်အကောင်ကြီးရဲ့နာမည်ကိုတော့မသိဘူးအချင်းဆုံးပဲပြီးတော့နောက်ထပ်ရည်ရတာတခုကပါလဲဆိုတော့မာရီယိုဂိမ်းကိုအဲ့လိုကဆော့လာပြီးမှဒီမာရီယိုမှာပါတဲ့ဒီလူဝီဂျီပေါ့လူဝီဂျီကအကိုလားညီလားဆိုတော့ကျွန်တော်မသိဘူးလွန်ခဲ့3-5နှစ်လောက်တော့မှကျွန်တော်သိတာလူဝီဂျီကသူ့ရဲ့ညီဆိုတာသိတယ်ကျွန်တော်ထင်တာကလူဝီဂျီကိုအကိုလို့ထင်တာဟောတော့လူဝီဂျီကအကောင်ပိုကြီးလို့
မာရီယိုဂိမ်းရဲ့အမှားကပြိတ္တပြောက်ဖြစ်တဲ့ကိုဘုံဘုံပါအခုလိုမျိုးကဘာတော်ကပြိတ္တတွေကိုဖန်ဆားထားနိုင်တဲ့ဂိမ်းဆက်ကောင်တွေနဲ့စူပါမာရီယိုဂိမ်းတွေကိုဖန်တီးခဲ့သူကတော့ဂျပန်ကဗီဒီယိုဂိမ်းဒီဇိုင်နာシゲルミヤモトဖြစ်ပါတယ်
။まず基本的にはね、その作ったものを皆さんが遊んでくれて面白いっていう。
ကျွန်တော်ဖန်တီးခင်ဗျားကိုလက်ခံအားပေးသူတွေကိုတိတ်ကိုကျေးဇူးတင်ပါတယ်။သူတို့မရှိရင် Mario Game Salon တွေအခုလောက်ထိအောင်မြင်မှာမဟုတ်ပါဘူး။ကျွန်တော်အကြောင်းပြောပြရရင်တော့ Japan Manga Cartoon တွေဆွဲသူတယောက်ငွေကအသိဖြစ်ချင်းနေတာပါ။ Manga Cartoon တွေကဇလန်းတွေတစ်ခုပြီးတစ်ခုအစမပြတ်ဖန်တီးရတာမျိုးကလားဗျ။ スーパーマリオゲームマリオそれザカンをジョナサタンにけろルビがマリオをミッキーマウスに信じようじゃれや。コンピューターで上手にパンティでアニメーションにピニャーで先生にジョンドル。ミッキーマウスザカンがねジョンに投げやすろ。ジョナザカンマリオをねအဲ့လိုဖြစ်အောင်လုပ်နိုင်မယ်လို့ကျွန်တော်တွေးခဲ့ပါတယ်။ဂိမ်းနီးပညာတွေကြောင်းလဲသွားတယ်လို့မာရီယိုဇက်ကောင်ကလည်းကြောင်းလဲသွားနိုင်မယ်လို့စဉ်းစားမိပါတယ်။အဲ့လိုလုပ်တဲ့အတွက်သူ့ပြိတ္တတွေကလည်းပိုပြီးဆေးလို့ရှားကြတယ်။နောက်ထပ်ဘာတွေကြောင်းအောင်မလဲဆိုတာမျိုးသိကျင်လာကြပါတယ်။ကျွန်တော်တို့လိုအင်ဂျင်နီယာတွေဖန်တီးသူတွေဘက်ကလည်းပိုပြီးခင်ရင်စိတ်ဖြစ်လာတယ်။စိတ်ရောကိုယ်ပါနှစ်ပြီးအစ်စ်အဆန်းဖန်တီးခြင်းစိတ်တွေဖြစ်လာခဲ့ပါတယ်။အဲ့ဒါကြောင့်လည်းအခုလောက်ထိအောင်မြင်တာလို့ကျွန်တော်ယုံကြည်ပါတယ်။
ဂိမ်းလောကမှာနောက်ထပ်လူကြိုက်များတဲ့ Donkey Kong နဲ့ Zelda ဂိမ်းတွေကိုလည်းသူပဲဖန်တီးခဲ့တာဖြစ်ပါတယ်။ဂိမ်းကစားသူတွေနဲ့ဆက်နွယ်နိုင်တဲ့ဇာတ်ကောင်မျိုးဖြစ်အောင်လို့အစွမ်းရှိတဲ့ Super Hero ဇာတ်ကောင်တွေအစားရေပိုက်ပြင်သမား Mario ဇာတ်ကောင်မျိုးကိုသူဖန်တီးထားတာပါ။ Video Game တွေစတင်အောင်မြင်လာတဲ့1980ပြည့်နှစ်ပိုင်းတွေကစလို့ဒီကနေ့အထိ Mario ဂိမ်းတွေကပရိသတ်ကိုဆွဲဆောင်ထားနိုင်တဲ့အဓိကတော့ချက်ကဘာလဲဆိုတော့
အဲ့တော့今もうね今度のあのスーパーマリオ 3D ランドなんかはスーパーマリオ3を遊んだあの子供
からでちょっと通を便利になるってばれ。ルールそういう転換を論とじゃびめゲーム雑貨にかろあ見え進展ないなぶ。やらかおまれ。あくのそのスーパーマリオ 3D ランドゲームを転じゃれゲームデベロッパーや人間がもらスーパーマリオゲームズランドリーをとっとりがざけざびてってばれ。あくろとるがディニプタね関にめゲームズランドမူလဂိမ်းကိုဂုံပြူတဲ့အနေနဲ့ဖန်တီးနေကြပါလေ။အဲဒါကောင်းတဲ့အချက်ပါ။အဲလိုမျိုးဆက်ပြီးတစ်ဆက်ပြီးတစ်ဆက်လက်ဆင့်ကန်နေမှလည်းဂိမ်းဇက်ကောင်ကအမြဲခိုင်နေမှဖြစ်ပြီးစီးပွားရေးအရလည်းဆွဲဆောင်ထားနိုင်မှဖြစ်ပါလေ
။ Mushroom Kingdom မှာလူစုရဲ့ဉာဏ်ကနေကာကွယ်ပေးဖို့အတွက် Mario ဂိမ်းဇက်ကောင်လေးခုံပေါက်ပြေးထွားနေတာ35နှစ်ရှိသွားပါပြီ။35နှစ်ပြည့်အထိအမှတ်နဲ့နောက်ထပ် Mario ဂိမ်းအတွက်ဒီကို2021ခုနှစ်ငွေဥပောက်မရောက်ခင်မှာထုတ်သွားဖို့ရှိတယ်လို့ Nintendo ကုမ္ပဏီကကြေညာထားပါတယ်။ဟိုးအရင်ပုံစံဂိမ်းတချို့ကိုခေတ်သစ် Augmented Reality နည်းပညာနဲ့ပေါင်းစပ်ထားတဲ့ဂိမ်းအသစ်တွေပါတယ်လို့ Online Game တွေ Mario မောင်းနဲ့ကားအယုတ်ကိုအဝေးချင်း Remote Control နဲ့ချင်းပြီးတော့ကစားရတဲ့ဂိမ်းမျိုးတွေအထူးပါပါရဲ့ရှင်။ကျွန်မဆင်းရဲပါမှာ။